ကယားပြည်နယ်ထဲမှာစစ်ကောင်စီတပ်တွေနဲ့ပြည်သူ့ကာကွယ်ရေးအဖွဲ့တွေတိုက်ပွဲတွေဖြစ်ခဲ့တဲ့လွဲကော်မြို့ပေါ်ကိုစစ်တကလေးချောင်းကပါတိုက်ခတ်တဲ့အတွက်မြို့ထဲနဲ့မြို့နီးဝန်းကျင်ဒေသကပြည်သူတွေစစ်ဘေးလွတ်ရာထွက်သွားနေကြပါတယ်။အဲဒီလိုဘေးလွတ်ရာတင်းရှောင်ခိုးလုံနေကြတဲ့တွေထဲမှာလွဲကော်မြို့ကတန်ဃာတော်တွေလည်းပါပါတယ်။လွဲကော်မြို့ထဲကတန်ဃာတော်140လောက်ရှိတဲ့ပုဂါယုံစာတင်တိုက်ကတန်ဃာတွေဘေးလွတ်ရာထွက်သွားခဲ့ကြတဲ့အတွက်ကျောင်းမှာတန်ဃာ10ပါးပဲကျန်တော့တယ်လို့ပုဂါယုံစာတင်တိုက်ဆရာတော်ကဗီဒီယိုကိုမိန့်ပါတယ
်။ဟိုလေ140 140ကအခုက10ပါးတော့ပဲကျန်ဆိုတော့အမျိုးအဲ့ဒီပေါ့။ခင်နေရတော့တိရတိုင်းမဲ့သူကကြောက်လာကပုံကျဲတာကြောက်ပါတော့။ပုံကျဲတာကြောက်လဲနောက်ပြီးတော့ဟိုတညလုံးဆူဆူညံ့ညံ့တနတ်တန်နဲ့ပုံတန်နဲ့ကြားနေတဲ့ခါကျတော့အိတ်ပြီးမရဘူးလေ။ကြည့်တယ်မလားဦးနင်းပြက်နေရေမလားဦးပေါ့နေတော့မရတော့ဘူးအဲဒီမလုံးချုံတော့အကုန်လုံးထွက်ပြေးကုန်ရောလွယ်ကော်မျိုးထဲမှာတော့ဦးဇင်းနာလူနေရာတစ်ခက်ပို့မရှိတော့တဲ့နေကြည့်ပေါ့
လွယ်ကော်မျိုးကကုန်းစုဖုန်ကြီးเจ้าမှာလဲလွယ်ကော်ဇာတိတန်ဃာတွေပဲဖုန်ကြီးเจ้าမှာခြံတယ်လို့ကုန်းစုဖုန်ကြီးเจ้าကတန်ဃာတစ်ပါးကမိန်ပါတယ်
เจ้าမှာကအပန်း20လောက်ကျန်နေတယ်ကမတချို့ကတော့ကျန်နေတယ်ကမရွှေတောင်ကျောင်းက10ပါးကျော်လောက်ကျန်နေတယ်လို့ပြောတယ်တခြားကျောင်းကလည်းတန်ခါနေတဲ့ကျောင်းကျတော့3-4ပါးလောက်ကျန်နေတယ်အရှင်နေဆိုလာဒီထက်မကဆိုလာမှာကိုပဲကျောင်းနေလို့ရှောင်းနေတာပါတကမ
လွယ်ကော်မြို့ပေါ်မှာခမ်းမန်းကြီးဖုန်ကြီးကျောင်း50လောက်ရှိပြီးတိုက်ပွဲဖြစ်တဲ့နေရာနဲ့နေတဲ့နေရာတွေကဖုန်ကြီးကျောင်းတွေကတန်ခါအများစုပေးလို့ရကိုတင်းဆောင်သွားကြတယ်လို့လွယ်ကော်မြို့နယ်သာသနာရေးရုံးဝန်ထမ်းတူက VOA ကိုပြောပါတယ
်လွယ်ကော်မှာကျတော့ကပင်တိုက်ကြီးကနတ်တိုက်ရှိတာပေါ့နော်တန်ခါအပားပြားကျော်ကပင်တိုက်နတ်တိုက်ရှိတဲ့ချွေတောင်နဲ့ပုတ်ပါရပေါ့နော်တိုက်ခွေဖြစ်တဲ့နေရာအမီနာမလွတ်နိုင်ဆိုတဲ့ကျောင်းတွေလည်းခြောက်တယ်ဥမာကဟိုမိုင်လုံးနဲ့နေတဲ့ပုတ်ပါရကျောင်းဆိုလည်းသူလည်းခြောက်သွားတယ်နောက်ပြီးတော့ဒေါခုမှာဖြစ်တဲ့ခါကျတော့ဒေါခုကျောင်းကလည်းပေးလို့တဲ့နေရာခြောက်သွားတာပေါ့နော်
ဒီကြောင်တိုက်ခိုက်မှုတွေကြောင့်လွယ်ကော်မြို့ကန်တွေ2022ခုနှစ်ဇန်နဝါရီလပထမသတင်းပတ်ထဲကပင်းလွင်ရာဒေသတွေကိုထွက်ပြေးခဲ့ကြတဲ့အတွက်အခုဆိုရင်မြို့ထဲမှာလူမရှိသလောက်ကိုဖြစ်သွားပြီလို့ပုဗ္ဗယုံစာတင်၌ဆရာတော်ကအမိန့်ကြပါတယ်မြို့မှာလည်းရေမီးဖြတ်တောက်ခံထားလို့ကြံရှိနေတဲ့တန်ဃာတော်တွေအခက်အခဲဖြစ်လာမယ်လို့လည်းဆရာတော်ကမိန့်ပါတယ
်အခက်အခဲတော့များစွာရှိမှာပဲအပြည့်အစုံရေမရှိမီးမရှိဆိုတော့နောက်ဈေးဝယ်ခြင်းနဲ့ဈေးကလည်းမရှိဝယ်ရပစ္စည်းတွေရောင်းမလို့မရှိတော့လေအကုန်ပေးပြီးတော့ကြာတော့အဲအဲ့လည်းနောက်ရရတည်းရှိတာတော့ဥစဉ်ညာခက်ခဲတော့ဖြစ်ကြတယ
်လောက်ကမျိုးမှာကြံရှိနေတဲ့တန်ဃာတော်တွေအနေနဲ့ကိုယ်တိုင်ချက်ပြုတ်စားတော့ရမှာဖြစ်လို့အခက်အခဲရှိတယ်လို့စားတော့ကုန်တွေဝယ်မယ်ဆိုရင်တော့ဝယ်လို့မရတော့ဘူးလို့ဆရာတော်ကမိန့်ပါတယ်လွယ်ကော်မြို့မှာတရက်ပိုင်းဖြစ်ခဲ့တဲ့တိုက်ပွဲအခြေအနေတွေနဲ့ပတ်သက်ပြီးစစ်ကောင်စီပြောခွင့်ရပုံကျုပ်ဆော်မင်းထွန်းကတော့ VOA ကိုအခုလိုပြောပါတယ
်လွယ်ကော်ဘက်ကတော့ကျွန်တော်တို့ဟိုဘက်မနီးကတော့အဲ့တော့တခြားဘက်မှာတော့ကျွန်တော်ထိကျမှုရှိတယ်။တော်တခြားရွာရဲ့အရှိတ်အဝါလောက်မှာကျွန်တော်ဒီနေနေရနေဒီ KMPB နဲ့အဲ့ဒီအဖွဲ့တွေ KMPB နဲ့ BDA နဲ့ကျန်ပေါ်အဖွဲ့တွေ50လောက်ကပြစ်ခတ်ခဲ့တာရှိတယ်။အထူးကံရရှိမှုတော့မရှိပါဘူး။ပြီးတော့ကျွန်တော်တို့လွိုင်းကောတောင်ပေါ့။လွိုင်းကောကျင်းတောင်ကိုနေ့လယ်12နာရီလောက်ကတကယ်။ညနေ3နာရီလောက်မှာတကယ်ငါတို့ကကျွန်တော်ဒီရပုံရနဲ့တိုက်ခတ်တာရှိတယ်။အဲလိုင်းကောအဲ့အချင်းတောင်တွေကအဆောင်ချို့တော့နည်းနည်းပြသပါအဲ့ရှိစင်တူရှိပါတယ်
။လွယ်ကော်မြို့ပေါ်မှာ2022ခုနှစ်ဒီဇင်ဘာလကုန်ပိုင်းကတိုက်ပွဲတွေစတင်ပြင်းထန်ခဲ့ပြီးတော့စစ်တပ်ဘက်ကလေကြောင်းကနေပါတိုက်ခတ်မှုတွေလှုပ်လာတာပါ။လွယ်ကော်မြို့ကအများအပြားအိုးအိမ်တွေကိုစွန့်ခွာထွက်ပြေးနေကြရပြီးတောင်ကြီးမြို့စီဆိုင်မြို့နဲ့ပတ်ဝန်းကျင်ဒေသတွေမှာခိုးလုံနေကြရပါတယ်ရှင်။